ရိုဟင်ဂျာမွတ်စလင်တွေဟာနိုင်ငံလုံခြုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့သတ်မှတ်ပြောဆိုပြီးသူတို့ကိုခေါ်လုံဝင်ပေးထားတဲ့ပေါ်အိန္ဒိယနိုင်ငံဟိန္ဒူအမျိုးသားရေးဝါဒီအဖွဲ့ Rashtriya Swayamsevak Sangh RSS ရဲ့အကြီးအကဲမိုဟန်ဘဂွာကအိန္ဒိယဆွေရောက်ကိုစနေနေ့မှာသတိပေးပြောဆိုလိုက်ပါတယ်။ဒါဆိုရလို့ခေါ်တဲ့ဟိန္ဒူဘာသာရေးပွဲတော်အခါသမယ RSS လူသားတွေကိုအစဉ်အလာအဖြစ်ပြောနေကြမင်းကွန်းထဲမှာဘဂွာကအဲ့ဒီလိုထည့်ပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်တွေဟာနိုင်ငံရဲ့အလုပ်ကိုင်းခြေနေအတွက်ဝန်ထုပ်ဝန်ပိုးတစ်ခုလည်းဖြစ်နေတယ်လို့လေယာဇွန်ဝါဒီကောင်းဆောင်ဘဂဝါကဆိုပါတယ်အိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်4000နီးပါးရှိပါတယ်အဲ့ဒီအထက်က1000ခွန်းနီးပါးကိုကုလသမဂ္ဂကဒုက္ခသည်တွေအဖြစ်အသိမှတ်ပြုထားပေမဲ့အိန္ဒိယနိုင်ငံကတော့အားလုံးကိုပြန်နှင်ထုတ်ချင်နေတာပါအိန္ဒိယဆိုရကလည်းရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောထားမှုပါတယ်အော်တိုဘာလ3ရက်နေ့ကျရင်အိန္ဒိယတရားရုံးချုပ်မှာဒီပြန်ပို့မယ်အစီအစဉ်နဲ့ပတ်သက်ပြီးနောက်တစ်ကြိမ်ကြားနာပွဲတစ်ခုလုပ်ဖို့ရှိပြီးအဲ့ဒါပြီးရင်တော့အိန္ဒိယမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်ကံကြမ္မာပိုပြီးရှင်းလင်းလာမှာဖြစ်ပါတယ်မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အခေါ်ကိုအတိမတ်မပြုဘဲရခိုင်ပြည်နယ်ကမွတ်စလင်ဝန်ဝိုင်းလို့ခေါ်ဆိုပြီးမြန်မာလူထုအများစုကတော့ဘင်္ဂလီလို့ပြောဆိုတုံ့ဆွဲကြပါတယ်